ထိုင်းနိုင်ငံဆူရက်တီထာနီခရိုင်အတွင်းမှာရွှေပြောင်းမြမကလေးငယ်တွေအတွက်ဖွင့်လှစ်ထားတဲ့မြမဘာသာစကားစာသင်ကျောင်းတစ်ခုကိုတာဝန်ရှိသူတွေကစက်တင်ဘာ4ရက်နေ့ကပိတ်သိမ်းလိုက်ပါတယ်။ဒီကျောင်းဗီဒီယိုသတင်းတောက်မအေးမှသတင်းပေးပို့ထားပါတယ်ဗျာ
။ထိုင်းနိုင်ငံဆူရက်ထာနီခရိုင်အတွင်းမှာရွှေပြောင်းမြမကလေးငယ်တွေအတွက်ဖွင့်လှစ်ထားတဲ့မြစ်တာရိပ်မြမစာသင်ကျောင်းလို့ခေါ်တဲ့မြန်မာဘာသာစကားသင်ကြားရေးစင်တာမှာကျောင်းသားကျောင်းသူပေါင်း1000ကျော်ရှိပြီးမြန်မာဘာသာနဲ့ထိုင်းဘာသာတွေကိုသင်ကြားပေးနေတာပါဒီကျောင်းကိုပုဂ္ဂလိကကျောင်းများအဲဝရီယာညီစွန်းကျောင်းအကြိမ်ကြိမ်သတိပေးထားပေမဲ့ကျောင်းကိုဆက်လက်ဖွင့်တဲ့အတွက်ပိတ်ပင်လိုက်တာဖြစ်ကြောင်းဆူရက်ထာနီခရိုင်အာနာပိုင်တွေကသတင်းစာရှင်းလင်းပွဲလုပ်ခဲ့တယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးထူးချစ်ကအခုလိုပြောပါတယ်
အဓိကတော့တို့ရဲ့ဒီအဲ့ဒီထိုင်းကျွန်တော်ပညာရေးဝန်ကြီးဌာနကနေကပြောတာတော့တို့အဲ့ဒီရဲ့အကြောင်းအားဒီထိုင်းဆိုရသမထားတဲ့ public အကြောင်းများဒီမှတ်ပုံတင်ခြင်းဥပဒေပေါ့နော်အဲ့ဒီဥပဒေနဲ့ညှိဆွနေပေါ့နော်အဲကြောင့်မလို့တို့ပိတ်ပင်နေပေါ့တို့ဒီပေါ်ပြောစရာဖြစ်လာတာကဒါကအဖွဲ့ကြီးတွေနဲ့အဖွဲ့ကြီးနဲ့ပေါ့ကျွန်တော်တို့အဲ့လိုမျိုး foundation ပြောနေတဲ့ proposal ဆိုင်တာမျိုးမဟုတ်ဘူးတို့ကကိုယ်ပိုင်အကြောင်းလို့ပြောလို့ဒီလိုမျိုးဖြစ်တာပေါ့နော်ကျွန်တော်အပြည့်ရနေတာလည်းကိုယ်ပိုင်အကြောင်းလို့မျိုးဖြစ်တယ်ဆိုတော့အဲ့ဒါကြောင့်မလို့နောက်တစ်ခုကလည်းသူတို့အတင်းတွေမှာလည်းကျွန်တော်တို့ဒီ time ရကလည်းရေးထားတာရှိတယ်ဥပမာဖြစ်ဒီတတိကိုလည်းကလည်းခွင့်ခိုင်းထားတယ်နောက်သူတို့တော့ပြောတာလည်းမျိုးသာခဏတော့ပြောတယ်ကြောင်းပေးဖို့ဘယ်လိုသူတို့ဆက်ဆံနေထောက်ဒီပြပြစလို့လာပေးဖို့ဆိုတာပြောတယ်တဲ့အဲ့ဒါဒါပေမဲ့သူတို့ကနားမထောင်ဘူးပေါ့ဒါကြောင့်မလို့ကျွန်တော်ဘန်ကောက်ပြည်တိုင်းဝန်ကြီးဌာနကအဲ့ဒါသွားဆက်ခိုင်းတာအဲ့ဒါနောက်ဆိုတာပြောတယ်ကျွန်တော်တို့ဒီနိုင်ငံတော်ပြည်ရှင်ပေါ့မြန်မာနိုင်ငံတော်ပြည်ရှင်ဆိုတာရယ်
ကျောင်းတွေကိုအခုလိုမျိုးပိတ်ပင်တာတွေမဖြစ်စေဖို့အတွက်ထိုင်းလူ့ခွင့်ရေးကော်မရှင်ကတာဝန်ရှိသူတွေနဲ့ဆွေးနွေးမှုတွေလည်းလုပ်ထားကြောင်းအခုလိုမျိုးပိတ်လိုက်တဲ့အတွက်ကလေးတစ်ထောင်ကျော်အတွက်မျက်နှာမှုတွေရှိသလိုစာမတင်ရတဲ့ကလေးတွေများလာမယ်ဆိုရင်ထိုင်းလူ့အဖွဲ့အစည်းမှလည်းရာသွေးမှုတွေနဲ့ဝိရစေဝါစတဲ့တက်တနာတွေကိုကြုံတွေ့ရနိုင်တယ်လို့လည်းပြောပါတယ်
ဟုတ်အဓိကတော့ကျွန်တော်တို့ဒီရွှေပြောင်းကျောင်းလေးဆိုတာကဒါကလေးတွေကိုကျွန်တော်တို့ဒါကလေးတွေကိုမိဘတွေအလုပ်ကဲသွားတဲ့ချိန်မှာဒါဟိုသူတို့အင်းချင်းချင်းနဲ့အလုပ်လုပ်နေအောင်ကျွန်တော်ကလေးထိန်းထားပေးတဲ့ဟာမျိုးတွေတပေါင်းမျိုးတွေလည်းပါတယ်။ဟိုနောက်တစ်ခုကတချို့ကလည်းကလေးကြီးဖြစ်နေတာတကယ်ကိုကုလုကလန်အရွယ်တွေအလုပ်လည်းဝင်လုပ်လို့မရအောင်ပြင်ပြနေနေရှိတယ်။အလုပ်လုပ်မယ်ဆိုလို့ရှိရင်လည်းခိုင်းရလက်ရှိတက်ထန်တဲ့ဥပဒေကအဆက်ဆက်နဲ့မကျော်ဘဲနဲ့တော့မရဘူး။ဒါကလေးအလုပ်သမားတွေညာဖြစ်အောင်ပဲ။ပြီးတော့ကျွန်တော်တို့တချို့နေရာတွေမှာဆိုကလေးတွေကဟိုမိုးရင်ဆေးတွေတုံးဆွဲပြီးတော့ဟိုအချို့ကျွန်တော်တို့ဒီလက်ဆော့ချီစော့တွေဖြစ်လို့ထိုင်းကျွန်တော်လူဖွဲ့စည်းတွေနဲ့ဒါပြဿနာတွေကျွန်တော်ကြုံခဲ့ရတယ်တွေ့တယ်။ဒါကြောင့်မလို့ဒီကျွန်တော်တို့ចောင်းပိတ်တာပေါ့ဘယ်မှာပဲဖြစ်ဖြစ်ဘယ်လူချီမိုးစစ်စစ်ဒါចောင်းနေပိတ်တယ်ဆိုတော့ဒါကျွန်တော်တို့လူဖွဲ့စည်းတွေကဟိုအများကြီးထိခိုက်ချင်တယ်။နောက်တစ်ခုကဒီကျွန်တော်တို့လာပြီးကူတွေရတဲ့ထိုင်းလူဖွဲ့စုတွေတစုံတရာတိုက်ရိုက်တော်တော်ကောင်တွေ့ဝဲတော်တော်ကောင်ဆိုးကျိုးတွေတွေ့တယ်
စတေမာလာ9ရက်နေ့မှာတော့ထိုင်းလူ့သမားကာကွယ်ရေးနဲ့လူမှုဖူလုံရေးယုံဗဟုအစည်းအဝေးခန့်မှမှာဆူရက်ထာနီခရိုင်ဒုတိယခရိုင်ဝင်ခရိုင်ပညာရေးမှူးဆူရက်ထာနီမြို့မရဲစခန်းကဒုစခန်းမှူးရဲမှူးကြီးဆူရက်ထာနီခရိုင်လွှဲမှုကြီးကြပ်ရေးတပ်ဖွဲ့ဝင်တွေအမျိုးသားလုံခြုံရေးကာကွယ်စောင့်ရှောက်ရေးတပ်ဖွဲ့ဝင်တွေပါတဲ့အဖွဲ့ဟာပူးပေါင်းသတင်းစာရှင်းလင်းပွဲလုပ်ပြီးဘာကြောင့်ပိတ်ပင်လိုက်ရလဲဆိုတာကိုရှင်းလင်းခဲ့ပါတယ်ဒီသတင်းစာရှင်းလင်းပွဲမှာတော့ထိုင်းအနာပိုင်းနေအနေနဲ့ကျောင်းနဲ့မြေပိုင်ရှင်ထိုင်းလူမျိုးအပါအဝင်မြန်မာဆရာဆရာမ24ဦးထိုင်းဆရာဆရာမ6ဦးတို့ကိုစစ်ဆေးရေးယူမှုတွေလုပ်ဆောင်သွားမယ်ဆိုပြီးပြောသွားခဲ့ပါတယ်။အလားတူကျောင်းပိတ်တာမျိုးတွေလည်းထိုင်းနိုင်ငံထဲမှာဖြစ်ခဲ့ဘူးသလိုထိုင်းပညာရေးဝန်ကြီးဌာနကလည်းရွှေပြောင်းစာသင်ကြားရေးစင်တာတွေကိုကလေးတွေပညာရေးရဖွင့်လှစ်ပေးခဲ့တာတွေလည်းရှိခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်တက်ခရိုင်ထဲမှာတော့ရှေ့ပြောင်းပညာသင်ကြားရေးစင်တာပေါင်း63ခုရှိပြီးကလေးပေါင်း1000ကျော်စာသင်ကြားနေကြပါတယ်ရှင်။